တရုတ်ရဲ့စီးရီးယားဝတုံးပြမယ်ဆိုတဲ့ထင်ကြောင်းမှုတွေရှိတဲ့ဇာရရပဲအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဦးဆောင်တဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာထိုင်ဝမ်ကိုအင်္ဂါနေ့ည7နာရီလောက်မှာရောက်ရှိသွားခဲ့ပြီးသူ့ရဲ့ခီးစဉ်ဟာထိုင်ဝမ်ရဲ့အင်အားပြည့်ဝတဲ့ဒီမိုကရေစီကိုအမေရိကန်ကထောက်ခံအားပေးကြောင်းပြသတာဖြစ်တယ်လို့သူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်လွှတ်တော်ဥက္ကဋ္ဌအနေနဲ့ထိုင်ဝမ်ကိုသွားခွင့်ရှိတယ်လို့အမေရိကန်သမ္မတအိမ်ဘျူရောအမျိုးသားလူမျိုးရေးကောင်စီပြောခွင့်ရပုဂ္ဂိုလ်ဂျွန်ကပီကပြောဆိုပါတယ
် The speaker has the right to visit Taiwan and a speaker of the house has visited Taiwan before without incident as have many members
လွှတ်တော်ဥက္ကဋ္ဌအနေနဲ့ထိုင်ဝမ်ကိုသွားခွင့်ရှိပါတယ်အရင်တုန်းကလည်းသွားခဲ့ပါတယ်ဒီနေ့အပါအဝင်နှစ်တည်တဲ့တုန်းကအမေရိကန်လွှတ်တော်ကိုယ်စားလှယ်တွေလည်းသွားခဲ့ပါတယ်ဒီခရီးစဉ်ဟာလွှတ်တော်ဥက္ကဋ္ဌရဲ့ဆုံးဖြတ်ချက်နဲ့သွားတာပါလွှတ်တော်ဟာအစိုးရရဲ့တရားလွတ်လပ်တဲ့အစိတ်အပိုင်းဖြစ်ပါတယ်လို့အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကပီကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဟာဗုဒ္ဓဟူးနေ့မှာထိုင်ဝမ်သမ္မတဆိုင်အင်ဝမ်အပြင်လွှတ်တော်တာဝန်ရှိသူတွေနဲ့တွေ့ဆုံလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်တရုတ်အစိုးရကတော့လွှတ်တော်ဥက္ကဋ္ဌရဲ့ခရီးစဉ်ဟာလက်ခံနိုင်စရာမရှိဘဲတရုတ်ရဲ့အထုတ်ချအာဏာကိုချိုးဖောက်ရာကြတယ်လို့သတိပေးခဲ့ပါတယ်။အင်္ဂါနေ့တုန်းကတော့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှင်သူဝါချွန်ညင်ကတော့မိုက်မဲပြီးအန်ဒီရဲ့ရှိတဲ့လောက်ရောက်ကိုမလိုအပ်ဘဲလို့တော့လို့သတင်းတောက်တွေကိုပြောဆိုခဲ့တယ်လို့ပဲပေကျင်းမြို့တော်ကအမေရိကန်တန်အမတ်ကြီးကိုလည်းဆင့်ခေါ်ကန့်ကွက်ခဲ့ပါတယ်ခင်ဗျာ။